မြန်မာနိုင်ငံအနေနဲ့2014အာဆီယံအလဲကျဥက္ကဋ္ဌတာဝန်ကိုအပြည့်အဝတာဝန်ယူနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ခဲ့ပြီးဖြစ်တယ်လို့မြန်မာဆိုရပြန်ကြားရေးဒူဝန်ကြီးဦးရထွက်ကပြောပါတယ်။အာဆီယံအလဲကျဥက္ကဋ္ဌအဖြစ်နဲ့လည်းဒေသရင်းပြဿနာရပ်တည်ပေါ်မှာမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒရပ်တည်ချက်အတိုင်းဗတ်မလိုက်ပဲညှိနှိုင်းအဖြစ်ရှာနိုင်ဖို့ကြိုးစားသွားမယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပုဂံအာဆီယံအစည်းအဝေးတွင်နမ်းမြင့်မျှော်စင်မှာပြုလုပ်ထားတဲ့ပြန်ကြားရေးဒူဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ပုဂံမျိုးကိုရောက်ရှိနေတဲ့ကိုသားညုံကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအစည်းအဝေးတွေနောက်ဒေသအတွင်းအစည်းအဝေးတွေလက်ခံကျင်းပဖို့ဝန်ဆောင်မှုအတွက်အခြေခံအဆောက်အအုံတွေကစဒေသအတွင်းပြဿနာရပ်တွေကိုဥဆောင်ဖြေရှင်းပေးနိုင်မယ့်အနေအထားရှိပါမလားဆိုတဲ့တန်တရားတွေတွေ့ရပါတယ်။ပြည်ညာရေးဒူဝင်ကြီးဦးရထွက်ကတော့သူတို့အားနည်းချက်အချို့ရှိနိုင်ပေမဲ့အာဆီယံဥက္ကဋ္ဌတာဝန်ယူနိုင်ဖို့၃နှစ်လောက်ကလေးကကြိုတင်ပြင်ဆင်မှုတွေရှိထားခဲ့တယ်လို့သတင်းတောက်တွေကိုပြောပါတယ်။
ကျွန်တော်တို့အခြေခံအဆောက်အအုံကိုလက်ခံကျင်းပမယ်ဆိုတော့လည်းဒီလိုပဲထင်နေကြတယ်အတော့ဘာလို့ကျွန်တော်တကယ်လုပ်တဲ့အခါကျတော့ဟလာလူပေါင်းထောင်ချီလုပ်တဲ့အခါနာကုမှာသူပေါ်လေးပေါ်လာရှိတဲ့တမန်ပြဿနာမျိုးကတော့ကျွန်တော်ပြဿနာကြီးမျိုးဖြစ်ခဲ့ပေါ့အဲ့တော့တကယ်တော့ဒီအာဆီယံဥက္ကဋ္ဌရလို့ဆိုတော့ကျွန်တော်တို့အာဆီယံဥက္ကဋ္ဌရလို့ပြောတော့2017ခုမှာကျွန်တော်စပြီးမှစုပ်ကြတဲ့အဲ့ချိန်ကစလို့ဒီပုံနဲ့ဒီကျွန်တော်ပြင်ဆင်ခဲ့
အလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ဒေသအတွင်းပြဿနာရပ်တွေကိုလည်းဥဆောင်ဖြေရှင်းရတဲ့နေရာမှာဗလိုက်မှုမရှိဘဲနဲ့ညှိနှိုင်းဖြေရှင်းရေးကိုဥတီဆောင်ရွက်သွားမယ်လို့ဦးရထွက်ကပြောပါတယ်။အထူးသဖြင့်တော့ဒီမြန်မာနိုင်ငံနဲ့နီးစပ်မှုရှိတဲ့တရုတ်နဲ့ဒီအာဆီယံဆက်ဆံရေးပို့ပြီးတော့အားဖြစ်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းဦးရထွက်ကပြောသွားပါတယ
်။ဒါကျွန်တော်တို့ရဲ့အစီအစဉ်တော်တို့ဖြစ်သုံးခဲ့တဲ့ဗမ်လွတ်လပ်ပြီးဗမ်လိုက်တဲ့တဲ့ကျော်တဲ့နိုင်ငံတိုင်းမှာဒါဒီလိုဖြေရှင်းမှုတွေမှာအားလုံးရဲ့ကြိုတင်မှုရစေတယ်လို့ကျွန်တော်တို့ထင်တယ်။အဲ့တော့တရုတ်နိုင်ငံနဲ့ကျွန်တော်တို့နဲ့ရှိနေတဲ့အပြန်အလှန်နားလည်မှုကောင်းကင်နဲ့ဆက်ဆံရေးသည်အာဆီယံဥက္ကဋ္ဌရာဇဝတ်ကိုဒေသတွင်းပြဿနာတွေမှာဖြေရှင်းတဲ့အခါမှာအနောက်ရှေ့အတားအဆီးမှုကနေဒါအင်အားတစ်ခုဖြစ်တယ်လို့ကျွန်တော်တို့ယုံကြည်တယ်။အာဆီယံဥက္ကဋ္ဌတာဝန်ရာဇဝတ်ယူနေတဲ့အချိန်မှာကျွန်တော်မြန်မာနိုင်ငံနဲ့တောင်ကျုပ်ပင်လယ်နဲ့ပတ်သက်ပြီး DOC လို့ခေါ်တဲ့ Document on Code of Conduct ဆိုတဲ့သဘောတူချက်တစ်ခုရောက်လို့ကျွန်တော်ပထမဆင့်နဲ့ဦးစားပေးပြီးမှဆောင်ရွက်ပါမယ်။ဒီလိုဆောင်ရွက်တာမှာခုနကျွန်တော်ပြောလို့ပဲဒီကတည်းကပါဝင်ပတ်သက်နေတဲ့နိုင်ငံတိုင်းဟာအချင်းချင်းငြိမ်းချမ်းစွာဆွေးနွေးအဖြေရှာတဲ့ဒီလမ်းအနေနဲ့တော့ရမလုပ်နိုင်ဘဲလို့ကျွန်တော်တို့ကယုံကြည်တယ်။ဒါပေမဲ့ကျွန်တော်တို့တော့တကယ်လို့ DOC အဆင်ပြေသွားမယ်ဆိုရင်အဲ့ဒီအဆင်ပြေလို့မှတောင်ကျုပ်ပြည်နယ်ပတ်သက်လို့မှနိုင်ငံတိုင်းနဲ့ချင်းတုံးမယ် Code of Conduct COC ပေါ်တော့ကျွန်တော်တို့ဆက်ပြီးဆောင်တော့
အာဆီယံဥက္ကဋ္ဌတာဝန်ယူထားတဲ့ကာလအတွင်းဒီမြန်မာအစိုးရအတွက်ရောမြန်မာပြည်သူတွေအတွက်ပါအခွင့်အခါကောင်းတွေရရှိဖို့ဖြစ်စေလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလဲဦးရထွက်ကပြောပါတယ်။
ဒီပေါင်းများသောနိုင်ငံတကာနဲ့ဆက်ဆံကြောင်းကြောင်းကျွန်တော်ဆက်သွယ်ဆက်ဆံမှုရောင်းနေနေရတယ်လို့အခုလိုမျိုးနိုင်ငံတကာပေါ်ကြည့်လို့ခုဆောက်နေလို့ပေါ်ဝင်နိုင်ငံတွေရောနိုင်ငံတကာတွေရောအောက်ပံ့ခြင်းဒီကျွန်တော်တို့လုပ်နေတဲ့ပြည်ပြောင်းလဲမှုပေါ်မှာကျွန်တော်တို့ပိုလို့မှယုံကြည်မှုရရှိတဲ့ခွင့်အမ်းတူရှိတယ်။ကျန်တော့မြန်မာနိုင်ငံမှာနိုင်ငံတကာနဲ့ဆက်သွယ်မှုရလာတဲ့ကြောင့်လို့ဆိုတာခါနာရောပြည်သူတွေရောပုံမပြမပုံနေနေတာမရှိတာပဲနိုင်ငံတကာစံတွေကိုပို့ရနားလေလာတယ်တို့တို့မျိုးမျိုးပို့တည်တာအဲ့ဒါကကျွန်တော်တို့ဟိုတယ်နဲ့ခီးတော်လုပ်ငန်းလုပ်တာမျိုးတွေမှာအော်စီဝိုင်းလုပ်ငန်းတွေအာဆီယံစီဝိုင်းတိုင်ဝမ်နဲ့ဆက်ဆက်လာတဲ့စီဝိုင်းလုပ်ငန်းတွေမှာခွင့်ရရတယ်ဒါကတော့ကျွန်တော်ရေကူးကပြောလို့ဆိုရင်ပေါ်တော့နိုင်နေခွင့်လန်းနေ
မြန်မာနိုင်ငံအနေနဲ့ဒေသအတွင်းပြဿနာတွေကိုဥဆောင်ဖြေရှင်းတဲ့နေရာမှာဗက်မလိုက်ပဲနဲ့ညှိနှိုင်းဖြေရှင်းနိုင်ဖို့ကြိုးပမ်းပေးသွားမယ်လို့ပြောပေမဲ့ဒီမြန်မာနိုင်ငံအတွင်းလက်တလောကြုံနေရတဲ့ပြဿနာရပ်တွေဖြစ်တဲ့မွတ်စလင်လူနည်းစုကိစ္စရပ်တွေကတော့ပြည်တွင်းရေးသဘောမှရှိတယ်လို့ဦးရထွက်ကသတင်းတောက်တွေရဲ့မေးမြန်းချက်ကိုတုံ့ပြန်ပါတယ်။မြန်မာနိုင်ငံနောက်ချမ်းမှာရှိတဲ့ရိုဟင်ဂျာလူနည်းစုတွေကိစ္စရပ်မှာဒီရိုဟင်ဂျာဆိုတဲ့အတုံးနှုံသုံးဆွဲမှုကိုသူတို့အစိုးရအနေနဲ့အသိမှတ်မပြုတဲ့အကြောင်းနဲ့ဒီပြဿနာရပ်တွေကိုလူမှောင်ကိုကူးမှုလိုမျိုးအခြားရှုထောက်ကနေပြီးတော့ကင်တွယ်ဖြည့်ရှင်းသွားလို့ရတယ်ဆိုပြီးတော့သူကသူ့မျိုးပြောပါတယ
်။ဒီပြဿနာတွေကကျွန်တော်တို့ဖြည့်ရှင်းခြင်းပြီးမြန်မာနိုင်ငံရဲ့ဒီတွေးရေးဖြစ်တဲ့ကြောင့်ကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့မြန်မာပြည်သူတွေကပဲဖြည့်ရှင်းမှာဖြစ်တော့တိုးတော့ခြားနိုင်ငံတွေမှာဒီလိုမျိုးအဲ့ဒါလူတိုင်းဝန်တွေဈာမှာဖြစ်တဲ့ပြဿနာတွေပတ်သက်လို့သူတို့ရဲ့အတွေ့အကြုံတွေကိုသူတို့ပြောပြမယ်ဆိုတော့ကျွန်တော်နားထောင်ပြီးမှခုနိုင်ငံရဲ့ကန့်ကျင်တယ်ဆိုတော့ချင်းတုံးကောင်းချင်းတုံးပါဆိုတော့ကျွန်တော်တို့ရဲ့ဒီပြည်ပကိစ္စတော့ဘယ်သူမှလာပြီးတော့ဘယ်လိုလုပ်ပါပါကျွန်တော်ပြောလို့ဘူးအကြောင်းလို့ရှိတယ်။ဒီလိုလုပ်မယ်ဆိုလည်းကျွန်တော်တို့ဆိုရဖို့ရဲ့ဟာကျွန်တော်တို့ဥပဒေပြီးပတ်စီတဲ့ပြောင်းဆိုတော့ရဲ့ဒီမှာပေါ်ပေါ်ပတ်သက်နေတဲ့လူတိုင်းပိုင်းတွေရဲ့မြန်မာပြည်သူတွေရဲ့ဒါတွေကပဲကျွန်တော်စဉ်းစားဆုံးဖြတ်ပြီးမှအခွင့်အရေးကိုဖြေရမှုတွေပေါ်နေရပါတယ်
ဒါကတော့ဒီမြန်မာသမ္မတပြောခွင့်ရသူလည်းဖြစ်နောက်အစိုးရပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရထွက်ကသတင်းတောက်တွေကိုဖြေကြားပြောဆိုသွားတာပါဒီကနေ့အာဆီယံအစည်းအဝေးအတွက်မှာတော့ဒီမနေ့ပိုင်းမှာအာဆီယံအမြဲတမ်းကုလသမဂ္ဂကော်မတီအစည်းအဝေးကိုကျင်းပပါတယ်ဒီနောက်ပိုင်းမှာတော့အာဆီယံအဆင့်မြင့်အရာရှိကြီးများအစည်းအဝေးကိုကျင်းပခဲ့ပါတယ် အာဆီယံနိုင်ငံရေးနဲ့ဒီလူမျိုးရေးအတိုက်ဝန်အကောင့်ထည့်ဖို့ရေးကိစ္စနောက်ဥက္ကဋ္ဌတောင်းယူစီမှာဦးစားပေးအကောင့်ထည့်ဖို့ဆောင်ရွက်သွားမယ့်ကိစ္စရဲ့2015အလွန်အာဆီယံအတိုက်ဝန်အတွက်ညွှန်မှန်းချက်တွေချမှတ်ရေးအာဆီယံပြင်ပဆက်ဆံရေးဆိုင်ရာလမ်းညွှန်ချက်ချမှတ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့အစည်းအဝေးပြီးမှထုတ်ပြန်ပါတယ်နိုင်ငံခြားရေးဝန်ကြီးတွေကတော့ဒီကနေ့ညနေပိုင်းကစပြီးတော့ဒီပကံမြို့ကိုစတင်ရောက်ရှိနေကြပြီဖြစ်ပါတယ်မနေ့ဖြန်မနေ့ပိုင်းကျရင်တော့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေစပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ